မွန်ပြည်နယ်စိုက်မိရောမြို့နယ်ဓမ္မတကျေးရွာဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့မွန်ပြည်သက်ပါတီ၊ဆရာနာရှင်တိုက်ဖြတ်ရေး၊ တိုက်ပွဲဖြစ်ပွားပြီးတဲ့နောက်မှာတော့စစ်ကောင်စီဘက်ကလေးကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေတင်းရှောင်နေကြရတယ်လို့လည်းဓမ္မတက်ရွာကတူကပြောပြပါဗျာ။ဟမ်အေကအတန်ကြောင့်ကတပ်ဖို့ခါကတဲ့။မွန်ဘာသာစကားနဲ့ပြောသွားတာဖြစ်ပါတယ်။စစ်ကောင်စီတက်တွေကတက်လာတာကဓမ္မတက်ရွာနီးမှာဒီဘက်ဖွဲ့ကလည်းပြစ်ခတ်တိုက်ခိုက်လိုက်တော့စစ်ကောင်စီတက်တွေထိခိုက်သေးဆုံးတာအများကြီးပဲတွေ့ ဥတီယာမရှိရန်တမ်းပြီးတော့ကျဲချနေတာဒေသခံတွေထိတ်လန့်ကြောက်ရွံ့လို့တန်ဃာတော်တွေရောဒေသခံပြည်သူတွေရောထွက်ပြေးကြရတယ်လူတွေကတောက်လျှောက်ပဲထွက်ပြေးနေကြရတာသူရဲ့အဆက်အသွယ်နဲ့သူနီးစပ်ရာကိုပြေးတာပေါ့လူက4-5000တောင်မကပါဘူးတချို့ကကားတွေနဲ့ပြေးတယ်တချို့ကဆက်လီနဲ့ပြေးတယ်အဆင်ပြေသလိုထွက်ပြေးနေကြရတယ်ဆိုပြီးတော့မွန်ဘာသာစကားနဲ့ပြောသွားတာဖြစ်ပါတယ် NNSB AD ရဲ့ပြောရေးဆိုခွင့်ရှိသူနိုင်ပညာမွန်ကနှစ်ဖက်ထိခိုက်မှုအခြေအနေကိုမသိရသေးပေမဲ့မနေ့ညမှာတော့အချိန်2နာရီခွဲကြာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာကိုပြောပြပါတယ
်မနေ့ပေါ့နော်ဒီ9နာရီခွဲဝန်းကျင်ပေါ့နော်ကျတော့ဒီစကားစကားပေါ့နော်တန်ကြက်ကတတ်ပါမနောက်တော့တင်ပေါ်နေလေပြစ်တာပါလေလင်းပါပြီးတော့ဒီသမစဘက်ကပေါ့သူစစ်စင်လာတဲ့အခါကျတော့ပူပေါင်းတပ်ဖွဲ့နဲ့တိုက်ပွဲဖြစ်တော့နော်တိုက်ပွဲက9နိုင်ခွဲနေစင်7နိုင်ဝန်းကျင်လောက်ပေါ့နော်အဲ့လိုဖြစ်တယ်အဲ့ဖြစ်တဲ့အခါကျတော့7နိုင်ဝန်းကျင်လောက်မှာကျတော့ဒီပူပေါင်းတပ်ဖွဲ့ကဆုတ်ပေးလိုက်ရတဲ့အနေအထားမျိုးဖြစ်တယ်ပေါ့နော်ဒါဒီမင်းရဲ့တိုက်ပွဲချင်းဖြစ်တယ်
NNSB AD တပ်ဖွဲ့ဝင်ဖြစ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့မနေ့တုန်းကတန်ကလောင်ရွာကန်ပြည်သူ2ဦးကိုလည်းစစ်ကောင်စီတပ်တွေကဖမ်းဆီးတပ်ဖြတ်လိုက်တယ်လို့ပြောရေးဆိုခွင့်ရှိသူနိုင်ပညာမွန်ကပြောပါတယ်
မနေ့ကတန်ကလောင်ဘက်မှာဒီစကားဆတ်တပ်တွေပေါ့နော်ဒီရော်တာပေါ့နော်ဒီမွန် AD စစ်သားဆိုပြီးဆွဆွဲပြီးတော့ဒီ2ယောက်ကိုဖမ်းဆီးပစ်တပ်လိုက်တယ်အဲ့လိုအချိန်နဲ့အဲ့လောက်ထိတော့ကျွန်တော်တို့လောလောဆယ်သိရပါနော
်လက်တလောမွန်ပြည်နယ်ကျိုင်မီရောမြို့နယ်ကဓမ္မတက်ရွာရဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့မွန်ပြည်နယ်စစ်ကောင်စီပြောရေးဆိုခွင့်ရှိသူကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။မွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်ကော့ဘိန်တရနာတန်ကလောင်ဓမ္မတက်ကျေးရွာတစ်ဝိုက်မှာဂျိုကြားတိုက်ပွဲတွေဖြစ်ပွားနေတာကအခုဆိုရင်တလားလောက်ရှိလာပြီဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ရွာသားတွေဟာမကြခဏဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ရှင်။